ရုရှားကျူကျော်မှုကိုတွန်းလှန်တိုက်ခိုက်ရမှာဥဆောင်ဖို့အတွက်အစားထိုးခန့်လိုက်တဲ့ဗိုလ်ချုပ်ကြီးအလက်ဇန်ဒရာဆိုင်ယာစီကဒီစစ်ပွဲအောင်မြင်ဖို့အတွက်ယူကရိန်းတပ်တွေဘက်ကနီလန်းတစ်တွေရှာရမယ်လို့တောက်ကြနေမှာပြောပါတယ်။အင်အားစစ်သိမ်းရှိတဲ့ယူကရိန်းတပ်ရဲ့တပ်မှုကြီးဖြစ်တဲ့စတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးဆိုင်ယာစီကရုရှားကျူကျော်စစ်ကိုအောင်နိုင်ဖို့ဒရုန်းလို23 စီးတွေကိုနောက်ဆုံးပေါ်နီးပညာသုံးလက်နက်တွေသုံးမယ်လို့လူလူကိုပြောပါတယ်။ဒါပြင်တပ်သားတွေရှေ့နှမ်းမှာအဲ့နဲ့တာဝန်ချမှုကိုပိုကောင်းအောင်ချက်ချင်းလုပ်ဖို့ရှိကြောင်းလည်းပြောပါတယ်။သူ့ရဲ့ပြောကြားမှုကသမရဗလိုဒီမီယာဇီလန်စကီရဲ့ယူကရိန်းတပ်တွေပုံစံပြောင်းပြီးတော့ရုရှားချူကျော်မှုတုံ့ပြန်တိုက်ခိုက်တဲ့ဆန္ဒနဲ့ကန့်ယူပါတယ်။ယူကရိန်းကသူ့ရဲ့ရုရှားချူကျော်စစ်တွန်းလှန်မှုရဲ့ရှင်းမတိုးနိုင်မဲ့ဖြစ်တယ်လို့အဓိကအကူအညီပေးနေတဲ့အမေရိကန်စီကစီးအကူအညီထပ်ရဖို့လည်းမရေမရာဖြစ်နေပြီးတော့စိန်ခေါ်မှုတွေကျုံ့နေကြချိန်မှာသမရဇီလန်စကီကအခုလိုဆိုင်ရပ်စကီကိုဥဆောင်မှုခံရလိုက်တာဖြစ်ပါတယ်။အချိန်ထဲမှာပဲ American Party ကြီးညှက်စလုံးကအထက်လွှတ်တော်အမတ်တွေပါတဲ့အဖွဲ့ဟာတောက်ကြနေမှာ Ukraine သမ္မတနဲ့တွေ့ဆုံပြီး Ukraine အတွက်စေအကူအညီထပ်ပေးနိုင်အောင်ချိုးပန်းမှာဖြစ်ကြောင်းအာမခံခဲ့ကြပါတယ်။